ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါပေးကြောင့်အသက်သေးဆုံးရသူကူးရက်ပိုးပြီးများလာနိုင်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကမ္ဘာနိုင်ငံတွေကိုသတိပေးလိုက်ပါတယ် WHO ကိုပေးနေတဲ့ American ရဲ့ရန်ပုံငွေအကူအညီတွေဖြတ်တောက်ပြင်တယ်လို့သမ္မတ Donald Trump ကချင်းချောက်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာပါဒီချိန်ဟာကမ္ဘာနိုင်ငံတွေကြားညီညွတ်ရမယ့်အချိန်ဖြစ်ပြီးတကယ်လို့လူသေးဆုံးမှုပိုးပြီးတိုးမလာစေခြင်းရန်ဒီယောဂါကတ်ဆိုးကိုနိုင်ငံရေးအရာအသုံးချမှုတွေရှောင်ကျဉ်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံမှာ John Hopkins တက္ကသိုလ်ရဲ့ဗိုလ်တော်ကြီးနဲ့ထုတ်ပြန်ချက်အရသေဆုံးသူက14,000ကျော်သွားပြီဖြစ်ပြီးဒါဟာအီတလီနဲ့စပိန်ပြည်ရင်ကမ္ဘာမှာအများဆုံးဖြစ်နေတာပါ။နယူးယောက်ပြည်နယ်ထဲမှာဗိုလ်တော်ကြီးနဲ့သေဆုံးရသူက989ယောက်ရှိနေပြီးဒါဟာတနေ့နဲ့အများဆုံးသေဆုံးရတာဖြစ်ပါတယ်။ဗြိတိန်မှာဒီယောဂါကြောင့်ဆေးရုံတက်နေရတဲ့ဝန်ကြီးချုပ် Boris Johnson ဟာအထူးကြမ်းမဆောင်မှာနှစ်ရက်နေခဲ့ရပြီးတဲ့နောက်သူ့အခြေအနေဟာတည်ငြိမ်လာပြီဖြစ်ပါတယ်။ဗြိတိန်မှာဒီယောဂါဖြစ်ပွားသူ9,600ရှိပြီးသေဆုံးရသူက6,100ကျော်ခဲ့ပါပြီ။